ပါကစ္စတန်နိုင်ငံမှာကိုရင်ကျန်းစာအုပ်ကိုထိခိုက်စော်ကားတယ်လို့ဆိုဆက်ပြီးခရီးယံဘာသာဝင်ဇနီးမောင်နှံနှုတ်ဦးကိုတပ်ပစ်တဲ့မှုနဲ့ဆက်ဆက်ပြီးတော့လူ44ယောက်ထက်မနည်းကိုပါကစ္စတန်ရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပါတယ်။လာဟိုးမြို့နောက်တောင်ဘက်38မိုင်ကျော်အကွာခိုရဒါခီရှမ်းမြို့မှာအဲ့ဒီတပ်ဖြတ်မှုဖြစ်တာပါ။အမျိုးသားနဲ့သူ့ရဲ့ဇနီးဖြစ်သူကိုဒေါသထွက်နေတဲ့လူအုပ်ကြီးကရိုက်တပ်လိုက်ပြီးအဲ့ဒီဇနီးမောင်နှံလှုပ်လှုပ်နေတဲ့အုပ်ဖို့မှာပဲမီးရှို့ပလိုက်တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။အဲ့ဒီဇနီးမောင်နှံဟာဖျားသခင်ကိုစော်ကားတယ်ဆိုပြီးဘာသာရေးဆရာတူကသူ့ပလီကျောင်းရဲ့လော့စပီကာကနေကြေညာပြောဆိုတာကြောင့်လူအုပ်ကိုဆော့ပေးတယ်လို့ဖြစ်သွားတာလို့ရဲကပြောပါတယ်။လူနည်းစုတွေကိုကောက်ွယ်ပေးဖို့အာဏာပိုင်တွေကပြက်ကွက်တယ်ဆိုပြီးရာဘောများစွာသောပါကစ္စတန်နိုင်ငံသားခရစ်ယာန်ဘာသာဝင်တွေနဲ့လူခွင့်ရေးလှုပ်ရှားသူတွေဟာအဲ့ဒီတပ်ဖြတ်မှုနဲ့ပတ်သက်လို့ဗိုလ်ဒူးနေကလဟိုးမြို့မှာကန့်ကွက်ဆန္ဒပြကြပါတယ်။တာဝန်သိပြည်နယ်တို့ခုအနေနဲ့တီးမခံနိုင်တဲ့လက်ခံနိုင်ခွင့်မရှိတဲ့ရာဇဝတ်မှုဖြစ်တယ်လို့ဝန်ကြီးချုပ်နဝဇ်ရှရီဖ်ကပြောပါတယ်။မွတ်စလင်အများစုဖြစ်တဲ့ပါကစ္စတန်နိုင်ငံမှာဘာသာရေးလူနည်းစုတွေပေါ်အကြမ်းဖက်တိုက်ခိုက်တာတွေကိုအပြစ်ပေးအရေးမယူတဲ့အခြေအနေမျိုးရှိနေတယ်လို့အပြည်ပြည်ဆိုင်ရာလူကြီးစင်တာဝန်အဖွဲ့ကပြစ်တင်ရှုတ်ချထားပါတယ်။